ဒီမနက်ကရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့မွတ်စလင်ဒုက္ခသည်9သိန်းကျော်အရေးနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အင်မတန်ပဲစိုးရိမ်ပူပန်မိတယ်လို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်။ဒီမှာစိုးရအနေနဲ့ဒီပြည်ပခါနဲ့ပတ်သက်လို့အရင်းငံအကြောင်းတရားကိုကင်တွယ်ဖြေရှင်းဖို့နဲ့သူတို့တွေလုံလုံခြုံခြုံနေရရင်ပြန်နိုင်ရေးဆောင်ရွက်သွားဖို့ကိုလည်းကုလသမဂ္ဂမှုချုပ်ကတိုက်တွန်းခဲ့ပါတယ်။
And I remain deeply concerned about the situation in Myanmar, including Rakhine State, and the plight of the massive number of refugees in Cox Bazar.
Rakhine မြေနယ်ကအခြေအနေနဲ့ Cox Bazar ကမှရှိနေတဲ့ဒုက္ခသည်အစုလိုက်ပြုံလိုက်နေထိုင်ဆင်းရဲမှုတွေစဉ်အင်ဆိုင်ရအနေနဲ့ပတ်သက်လို့အင်မတန်ဆိုးရိမ်နေပြီးပြည်ပခါရဲ့ရင်းမြစ်ကိုမြန်မာအစိုးရအနေနဲ့ဖြေရှင်းဖို့တာဝန်ရှိကြောင်းနိုင်ငံတကာစံနှုန်းစံထားရင်လည်းဒီဒုက္ခသည်အနေနဲ့လုံးလုံးဘေးကင်းစွာဂုဏ်သိက္ခာရှိရှိနဲ့ကိုယ်ဆန္ဒနဲ့ကိုယ်နေရပြန်နိုင်ကြမဲ့ဝန်ကျင်တစ်ခုမှာအစိုးရအနေနဲ့ဖန်တီးပေးဖို့လိုတယ်လို့အတွင်းမှုချုပ်ဂူတာရက်စ်ကပြောကြားခဲ့တာပါအခုတနင်္ဂနွေနေ့မှာကျင်းပနေတဲ့ဒီအာဆီယံရှိတော်အာဆီယံနိုင်ငံများထိပ်သီးအစည်းအဝေးတွင်ဆက်လက်ကတွင်းမှုချုပ်ကအခုလိုပြောဆိုသွားခဲ့တာပါအဲဒီမှာမြန်မာနိုင်ငံကနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်လည်းတက်ရောက်နေတာဖြစ်ပါတယ်ဒီမနက်ကရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာ2019ခုနှစ်ကဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေနဲ့လူမျိုးရေးတပ်တွေနဲ့နေမျိုးချင်းတွေစစ်ဆင်ရေးတွေကြောင့်ဝန်ကြားဒုက္ခတွေတိမ်ကနဲနဲ့ချီပြီးတော့အင်ဒီဂျင်ဘင်္ဂါလီနိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။အစိုးရတပ်ရဲ့နေမျိုးချင်းတွေနဲ့စစ်ဆင်ရေးတွေတွင်ဝန်ကြားမွတ်စလင်တွေကိုဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂစုံစမ်းရေးမှုတွေကတော့ပြောနေပါတယ်။ဒီမှာဆိုရကတော့ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်တွေ့မခံတယ်လို့လူခွေချိုးဖောက်မှုဆွဆွဲချက်တွေဟာတဖက်သက်ဆန်ချေကားလုံးနဲ့ဆိုပြီးတော့တုံ့ပြန်ထားပါတယ်။ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လာရင်တိုင်းကနေရှိတဲ့ရိုဟင်ဂျာတွေနေရပြည်ရင်အစီအစဉ်မအောင်မြင်ဖြစ်နေတာအပြင်ဒေသတွင်းအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့ဒီမှာလုံခြုံရေးတပ်တွေကြားလက်လော့စ်စစ်ပွဲတွေကြောင့်လည်းရခိုင်ရေးနိုင်ငံသားစိုးရိမ်ချက်တွေတိုးလာနေတာဖြစ်ပါတယ်ခင်ဗျာ။